ကူးစက်မြန်အဆုတ်ရောင်ရောဂါ COVID-19 စစ်တွေမျိုးအတွင်းပြန့်နှံ့ကူးစက်နေတဲ့ကိစ္စဟာရခိုင်ပြည်နယ်ကိစ္စသာမဟုတ်ဘဲပြည်ထောင်စုတစ်ခုလုံးလုပ်ရမယ့်ကိစ္စဖြစ်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောပါတယ်။ဒီကိစ္စကိုစိုးရိမ်စရာကိစ္စတဲ့ဖြစ်ရှင်းနိုင်တဲ့စိန်ခေါ်မှုတစ်ခုလို့သဘောထားကြဖို့လိုတယ်လို့လည်းမနစ်တင်းနလာတွေကရခိုင်ပြည်နယ်အတွင်း COVID-19 ဖြစ်ပွားမှုနောက်ဆုံးအခြေအနေကိုအစီအခံရမှာထည့်သွင်းပြောသွားခဲ့ပါတယ်။အခုကိစ္စကိုရခိုင်ပြည်နယ်အခြေအနေကြောင့်မျက်နှာငယ်နေရတဲ့မြန်မာလူထုအနေနဲ့အခွင့်အရေးတစ်ခုအဖြစ်မြင်ဖို့လိုတယ်လို့လည်းပြောပါတယ်
။ရခိုင်ပြည်နယ်အတွင်းမှာဆိုလို့ရှိရင်ကိုယ်ွယ်တဲ့ဘာသာအရလူမျိုးအရကွဲခြားမှုတွေရှိတယ်။ဒီကွဲခြားမှုတွေကနေပြီးတော့အကြမ်းဖက်မှုတွေအထိရောက်သွားတယ်။ဒီအကြမ်းဖက်မှုတွေကနေပြီးတော့မတည်ငြိမ်မှုတွေဖြစ်ပြီးတော့ကျမတို့နိုင်ငံတနိုင်ငံလုံးကကမ္ဘာလေမှာမျက်နှာငယ်ရတဲ့အခြေအနေကိုရောက်ခဲ့ပါတယ်။ဒါတွေကိုကျမတို့ပြုပြင်နိုင်မှုဒီဟာတွေကိုပြန်ပြီးပြန်လည်နိုင်မှုအခွင့်အရေးတစ်ခုရတယ်လို့ကျမတို့ပြည်သူပြည်သားတွေကိုမြင်ရှိကြပါတယ်။ဒါအောင်မလို့စစ်တွေမှာယောဂပြန်ပွားနေတဲ့ကိစ္စကိုစိုးရိမ်မှုနဲ့မတုံ့ပြန်မှန်းနဲ့တန်တိတ်ချာနဲ့အိမ်တိတ်ချာခိုင်မှန်းမှုနဲ့တုံ့ပြန်မှာကျမတို့ဟာ
ဩဂုတ်လ16ရက်ကစပြီးစစ်တွေမျိုးတဲ့ COVID-19 ရောဂါကူးစက်မှုတော့မြင့်တက်လာတဲ့အပေါ်လူထုအကြားစိုးရိမ်ပူပန်မှုတွေထွက်ပေါ်လာချိန်မှာဒေါက်တာဆန်းစုကြည်က COVID-19 နောက်ဆုံးအခြေအနေကိုအခုလိုတိုက်ပီကိုအစီရင်ခံတာဖြစ်ပါတယ်။စစ်တွေမျိုးတဲ့ရောဂါကူးစက်ပြန့်နှံ့နေတာကိုထိန်းချုပ်ဖို့ပြိပင်တာဟာရောဂါကာကွယ်ရေးအတွက်ဖြစ်ကြောင်းတိကျခွဲခြားထားတဲ့အစီအစဉ်တွေမှာအကူအညီပေးဖို့စစ်နောက်ဝန်ထမ်းအဖွဲ့တစ်ဖွဲ့ရခိုင်ပြည်နယ်ကိုတွားရောက်နေပြီဖြစ်သလိုနောက်ထပ်အဖွဲ့တွေတွားဖို့လည်းတိုက်တွန်းကြောင်းဒေါက်တာဆန်းစုကြည်ကပြောပါတယ်။အခုဖြစ်ပေါ်မှုဟာမြန်မာနိုင်ငံအတွင်း COVID-19 ဒုတိယလှိုင်းလို့သူ့အနေနဲ့ view စာကြောင်းနဲ့စစ်တွေမျိုးအတွင်းကဖြစ်ပွားမှုကနေတနိုင်ငံလုံးအတိုင်းအတာနဲ့ဒုတိယလှိုင်းမဖြစ်ဖို့အရေးပူးပေါင်းဆောင်ရွက်ကြဖို့လိုကြောင်းဒေါက်ဆန်းစုကြည်ကပြောပါရယ်။ဩဂုတ်လ16ရက်နေ့က21ရက်နေ့အထိ9ရက်တာကာလတည်းရခိုင်ပြည်နယ်မှာ COVID-19 ဓာတ်ခွဲအတည်ပြုလူနာသေ45ဦးတွေ့ရှိခဲ့ပါရယ်။အဲ့ဒီနောက်ရခိုင်ပြည်နယ်အတွင်းဓာတ်ခွဲအတည်ပြုလူနာဩဂုတ်လ22ရက်နေ့မှာ22ဦး၊23ရက်နေ့မှာ8ဦးနဲ့24ရက်နေ့မှာ22ဦးရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကကြေညာခဲ့ပါတယ်။တနင်္လာနေ့အထိအစိုးရကထုတ်ပြန်ထားတဲ့စီးရင်တွေအရမြန်မာနိုင်ငံမှာကိုဗစ်ကူးစက်သူ484ဦးရှိသွားပြီဖြစ်ပြီးကုသမှုခံယူပြီးပျောက်ကင်းလာသူက342ဦးနဲ့သေဆုံးသူ6ဦးရှိခဲ့ပြီဖြစ်ပါတယ်။